COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစိုးရိမ်အစ်စ်ဖြစ်တဲ့အမှတ်၄ကိုရောက်လာတဲ့တောင်ကိုရီးယားမှာယောဂါပိုးကူးစက်တဲ့မြန်မာအလုပ်သမားလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား4000နီးပါးရှိပြီးယောဂါပိုးကူးစက်မှာစိုးရိမ်လာကြောင်းနေရက်ပြင်ချင်ကြတဲ့မြန်မာအလုပ်သမားတွေအတွက်လည်းတန်ယုံကလိုအပ်တာတွေကိုအကူအညီပေးနေတယ်လို့အလုပ်သမားတန်ရာရှိကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်စုစုကပြောပြသွားမှာပါရှင်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေဟာနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုရောက်နေပြီလို့သမ္မတမွန်ချေအင်းကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာယောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားဟာဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့ညနေအထိစီးရင်တွေအရကူးစက်ခံရသူ833ဦးနဲ့သေဆုံးသူကတော့8ဦးအထိရှိလာပါပြီ။ကူးစက်ပြန့်ပွားနှုန်းစိုးရိမ်အဆင့်သတ်မှတ်ခံရတဲ့တောင်ကိုရီးယားမှာမြန်မာလူသားက4000နီးပါးရှိနေပေမဲ့ယောဂါကူးစက်ခံရတာလုံးဝမရှိသေးဘူးလို့ဆိုမျိုးအခြေဆိုင်မြန်မာတန်ယုံကအလုတ်သမားတန်အရာရှိဦးစေရတင်ဝင်းထင်ကပြောပါတယ်
။လက်ရှိအခြေအနေကတော့ကျွန်တော်တို့မြန်မာလူသားတွေထဲမှာတော့ကူးစက်ခံရတဲ့လူနာမရှိသေးပါဘူး။ကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့ဆင်ဆက်မပြတ်ပါတော့ဒေသလိုက်လမ်းဆက်တွေပြီးတော့ထူးခြားမှုရှိအခြေအနေသက်သက်အခုညီတောင်းဖို့ရာအတွက်ပြောထားပြီးသားပါ။
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာအလုပ်ရှင်အလုပ်သမားသဘောတူစာချုပ်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါ။သူတို့တွေအနေနဲ့ယောဂကူးစက်မှုနှုန်းမြန်မာနေတဲ့အခြေအနေကိုစိုးရင်လို့မြန်မာပြည်ကိုပြန်ကျင်နေဆိုရင်အလုပ်ရှင်စီကခွင့်ပြုချက်ကိုတောင်းဖို့လိုသလိုအဲ့ဒီအတွက်လိုအပ်တဲ့အကူအညီရှိလာရင်လည်းမြန်မာတန်ယုံအနေနဲ့ကူညီပေးသွားမယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ
်ကျွန်တော်စီကိုကြံကြံလမ်းတောင်းတဲ့လုပ်သားညီငယ်တွေကိုလည်းပြောပါတယ်စီသားထဲမှာတော့နှစ်ယောက်လောက်တော့သူစီသားကလည်းစိုးရင်လုံလို့ပြန်နေတယ်ဆိုပြီးတော့ဆက်ဆက်လာတော့ကျွန်တော်နံပါတ်၁အနေနဲ့လုပ်ချင်တယ်မှာသားပါအရင်ညီနိုင်ခိုင်းပါတယ်ခွင့်ရက်ဘယ်လောက်ပေးနိုင်မလဲဒါကကျွန်တော်ပြူးဆိုရင်ကျွန်တော်အနေနဲ့တန်းပြီးတော့လုပ်ချင်တယ်အမ်းညီမပြန်နေတယ်ဆိုရင်ဆက်ပြီးတော့ညီမပေးမယ်ဆိုပြီးတော့ကျွန်တော်ကသူ့ကိုလမ်းညွှန်လိုက်တယ်သူလုပ်ချင်တယ်ညီနိုင်တဲ့အခါမှာခွင့်ရသွားတဲ့သူအလေးပြန်မယ်ဆိုပြီးတော့ဖြစ်သွားတာမျိုးတွေပါလိမ့်ရှိပါတယ်ဒါကတော့သူတို့လုပ်ရှင်အဓိကတော့အလုပ်ရှင်လို့ဒီမှာသဘောတူညီချက်နဲ့ခွင့်ရရတဲ့လုပ်ရှင်သူတို့ရင်းပြန်လို့ရပါတယ်ဘိုးလိုမျိုးကြီးပြန်လို့မရဘူးအဝင်ထွက်မရဘူးဆိုတာမျိုးတော့မရှိပါဘူ
းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ် COVID-19 ဟာတောင်ကိုရီးယားကိုအခုနှစ်ဇန်နဝါရီ19ရက်မှာတရုတ်အမျိုးသမီးတဦးကနေစတင်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်အစိုးရကစိုးရင်အစဉ်ကြီးညာထားပေမဲ့မာစယောဂါရုံးကလည်းအောင်အောင်မြင်မြင်ကုသနိုင်ခဲ့တဲ့အတွေ့အကြုံရှိတာကြောင့်ဒီယောဂါအပေါ်စိုးရင်ပူပန်မှုတိတ်မရှိဘူးလို့မြန်မာလူသားကိုစုံမိုးအောင်ကပြောပါတယ
်။ကျွန်တော်ယုံကြည်မှတော့မြန်မာလူသမားတွေကတော့နည်းနည်းငယ်ရှိတဲ့အများကြီးတော့မရှိဘူးခင်ဗျာ။ကိုရီးယားစိုးရအနေနဲ့ပေါ့နော်လူကြီးကချက်ချင်းကုသမှုများပြတ်လာတော့လေ။သူတို့ကစိုးရင်မှုစိုးရင်ကြီးညာတယ်ဆိုပေမဲ့လည်းသူတို့အရင်တော့မာစယောဂါတို့နဲ့ပတ်သက်ပြီးသူတို့အောင်မြင်စွာကုသနေတဲ့အတွေ့အကြုံတွေရှိတဲ့အခါကျတော့လေကျွန်တော်ကဒီကိုရီးယားမှာအနေကြတာဖြစ်တဲ့အဲ့ဒီပုံမှာကျော်အားကြီးကျော်ဆွေးရမှုတော့မရှိဘူးခင်ဗျာကိုရီးယားဆွေးရဘက်ကနေပြီးတော့တတ်နိုင်ဘက်ကဒီသူလုတ်ဝေးနေတယ်ပေါ့နော
်တခြားမြန်မာလူသားတွေအနေနဲ့လည်းအစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုစောင့်ကြည့်ပြီးယောဂါကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့အတွက်သူကတိုက်တွန်းထားပါတယ်
ပြုတ်ပြီးဝင်ဒုတိယအများဆုံးကိုရီးယားမှာကိုသားသမီးတွေလှုပ်လှုပ်နေဖြစ်တော့ဆွေးရမှုတွေရှိတာကိုတော့ကျွန်တော်လက်ခံပါတယ်ကိုရီးယားမှာရှိနေတဲ့မြန်မာတွေအားလုံးကပါနော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့မိမိကိုယ်မသင်္ကန်းမှုရှိတယ်ဆိုရင်နှီးစက်ရဆွေးနွေးနေသွားကြဖို့ပြီးတော့လည်းတရင်အချက်တွေမြန်အောင်လေ့လာနေဖို့ပြီးတော့သတိပေးပြောထားတဲ့အတိုင်းလေးလိုက်နာဖို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း35နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ24ရက်ညနေခင်းစီးရင်အရာလူပေါင်း 9,900 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလက်အပျော်စီးသင်းမော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့သေဆုံးသူ3ဦးရဲ့စီးရင်ကိုပါထက်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း 2,600 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာလည်းအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ယောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကဖေဖော်ဝါရီ23ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးကျန်းမာရေးအသိပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ်။